Yakhain Pi Nae Myaw Pai Maung Daw Myo Nae Bangladesh Nae Set Chan Si O Ni Ma Yakhain Lat Nat Kan A Phwe Nae Sit Kaung Si Ja Tai Pwae A Chi Che Phit Pwa Nae Bi Bangladesh Pai Nae The Go Le Yin Lwe Chu Jo Pyan Dan Na Lat Nat Ji Ji Cha Yauk Da Lwe Chaung Bangladesh Asoa Phat Ka Pi Ka De Yap Pai A Twe Ma Bae Bangladesh Nai Ngan Sai Ya Myama Tan Mat Ji Go Sin Kho Bi Tadit Pe Ka Ba De Myama Sit Kaung Si Phat Ka Raw Ta Phat Nai Ngan De Go Cha Ka De Lat Nat Ji Ji Lwe Ha AA net asa lanakan apoy pikhete jiri pibi, nyamane Bangladesh nanangan ja, pidibaka pit on pandini yalu, nebioma tenina nega jembare drenza shinlibema piosuare.
The general, would you don't mongo pechamba, would you don't mongo pechana, pechema, bono, pechema dadana, chinagi, si dono soye, the road, kulamga, two twin yaga, loge chema, leram chinaga.
နှစ်စဉ်နှစ်တိုင်းလည်းပြန်ကြည့်ပါနှစ်စဉ်နှစ်တိုင်းလည်းအဲ့ဒီလုပ်တဲ့အချိန်မှာပြဿနာအများကြီးဖြစ်နိုင်တာတွေ့ရပါတယ်ဒီနှစ်မှာတော့ကျွန်တော်တို့အေအေအရာတဲ့စီပူးပေါင်းကြောကြာဒါနှစ်နိုင်ငံကြားမှာပြဿနာဖြစ်အောင်ဖန်တီးလာနိုင်ဖန်တီးလာတာဖြစ်ကြောင်းကျွန်တော်ပြောလိုပါတယ်မြန်မာဘက်ကခုလိုပြောနေပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလက်နက်ကြီးကြီးကြားရောက်တိုင်းမြ ထားပါတယ်။အေးအေးရခိုင်လက်နက်ကိုင်အဖွဲ့ဟာမြန်မာစစ်တပ်နဲ့အပြစ်ခတ်ရစေးလက်မှတ်ရေးထိုးထားတဲ့အဖွဲ့မဟုတ်ပါဘူး။မကြသေးခင်ကနေကြားဆောင်စခန်းတွေကိုအေးအေးဘက်ကစတိုက်ခတ်ခဲ့တာဟာငြိမ်းချမ်းရေးကမ်းလှမ်းချက်ကိုလက်မခံတဲ့လုပ်ရဖြစ်ပြီးလိုအပ်တဲ့တုံ့ပြန်မှုတွေလုပ်သွားမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။
ရန်ရီလမ်းကိုမလျှောက်လမ်းကျေလို့မလို့ဒါဥစွာဒီအင်အားနဲ့တဲ့နေကြားဆောင်ရဲကင်းတွေကိုဝင်ရောက်တိုက်ခတ်တာဖြစ်ပါတယ်ဝင်ရောက်တိုက်ခတ်တဲ့နောက်ွယ်မှာလည်းအကြံစီများစွာရှိပါတယ်အဲ့ဒီအကြံစီများကိုလည်းကျွန်တော်အနေနဲ့ကတည်ပြီးဖြစ်ပါတယ်အတည်ပြီးဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်အနေနဲ့လိုအပ်တဲ့တုံ့ပြန်မှုတွေကိုဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းဒါပြောလိုပါတယ်
လက်ရှိမှာလည်းမောင်တော်မြို့နေဆက်ဒေသမှာစစ်ကောင်စီနဲ့အေအေဖွဲ့ကြားတိုက်ပွဲတွေဆက်ဖြစ်နေတယ်လို့နှစ်ဖက်စလုံးကအင်အားတွေထပ်တိုးချထားပါတယ်။နေဆက်ဒေသအရေးဟာပိုပြီးတော့ရှုပ်ထွေးလာနိုင်တယ်လို့လည်းရခိုင်အရေးလေးလာတုံးတက်သူတူဖြစ်တဲ့ဦးထွန်းကြီးကတုံးတက်ပါတယ်
။အဲမြန်မာဘင်္ဂလားနေသားမျိုးပေါ့နော်ဒီမောင်တော်နဲ့ဘင်္ဂလားဒေ့ရှ်နေသားကကြတော့သူဒီလက်ရှိရှင်မှာတော်တော်လေးရှောက်လာနိုင်တယ်လို့ပြောလို့ရတယ်ပေါ့နော်။ဘာလို့ဆိုတော့မြန်မာဘက်ကလည်းဒီနေရာမှာအင်အားဟို8000-9000လောက်ဒီအဲအင်အားလုံးကြီးနဲ့ရှာထားတဲ့ဟာကိုလက်ရှိရှိမှာအေကလည်းဒီအမခံဒီဆောက်နိုင်ဖို့သူရဲ့နေနေဟိုနဲ့ထင်းချောက်ထင်းချောက်နေနေဖြစ်ဖြစ်လာနိုင်ဖို့အတွက်ဒီ area ဒီ border line ကိုအဓိကဟိုထားတယ်လို့ပြောလို့ရတယ်။ဒါတော့တစ်ဖက်မှာအေရဲ့ဒီရခိုင်ရဲ့အကျိုးဟောပေါ့နော်ဒီစီးရဲ့ဒီဘော်ရဲ့ချွဲပေါက်လေးဖြစ်တယ်ပေါ့လေဆိုတော့ဒီအရှင်တွေကတော့ရှောက်ထွေးလာနိုင်တဲ့အရှင်တွေတော့ရှိတယ်
ခုလိုမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာတိုက်ပွဲတွေပြင်းထန်နေရကြောင်းနယ်စပ်အနီးမှာနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုဘေးလွယာကိုရွှေ့ပြောင်းဖို့ဒေသခံအစိုးရအဖွဲ့တွေကိုညွှန်ကြားထားခဲ့ကြောင်းဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တက်အကြီးအကဲဒုတိယဗိုလ်မှူးကြီးဖိုက်ဇာရာမန်ပြောဆိုတာကို UCA News မှာဖော်ပြပါတယ်။နယ်စပ်လုံခြုံရေးတွေကိုအရင်ကထက်တိုးမြင့်ချထားသလိုကင်းလှည့်တာတွေနဲ့စောင့်ကြည့်တာတွေလည်းတိုးလုံးနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တက်အကြီးအကဲကပြောဆိုထားပါတယ်။လက်ရှိနှစ်နိုင်ငံအကြားပဋိပက္ခတွေကြောင့်ပြီးခဲ့တဲ့2019ကစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးအစီအစဉ်တွေစတင်ဖို့ကိစ္စလည်းနှောင့်နှေးကြံ့ကြာသွားနိုင်တယ်လို့ဘင်္ဂလားဒေ့ရှ်အရာရှိတွေကထောက်ပြနေကြပါတယ်။မြန်မာနိုင်ငံဘက်ကရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံပေမဲ့ဒုက္ခသည်တွေကိုစီစစ်လက်ခံမယ်လို့သဘောတူထားတာကြောင့်နှစ်နဲ့ချီရပ်တန့်နေတဲ့ပြန်ပို့ရေးအစီအစဉ်အားလည်းဒီနှစ်ကုန်မှပြန်စကောင်းစနိုင်တယ်ဆိုပြီးဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကခန့်မှန်းပြောဆိုထားတာပါ။ကုလသမဂ္ဂအထွေထွေညီလာခံတက်ရောက်ဖို့ရောက်နေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကတော့ဒုက္ခသည်တွေနေရပြန်ပို့ရေးမှာနိုင်ငံတကာအတိုင်းဝိုင်းနဲ့ကုလသမဂ္ဂကတိုးပြီးပါဝင်ကူညီဖို့မနေ့ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီနဲ့နယူးယောက်မြို့မှာတွေ့ဆုံတဲ့အချိန်ထပ်မံတောင်းဆိုခဲ့ပါတယ်။တချိန်ထဲမှာ ICC နိုင်ငံတကာရာဇဝတ်ခုံရုံးရှေ့နေခရင်ခန်းလဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့မနေ့ကနယူးယောက်မြို့မှာတွေ့ဆုံခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေညှဉ်းပန်းနှိပ်စက်ခံတဲ့ကိစ္စတွေမှာတရားဥပဒေနဲ့အညီတာဝန်ရှိတဲ့သူတွေကိုအရေးယူနိုင်ရေး ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့ပူးပေါင်းဆောင်ရွက်သွားမယ်အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်အာမခန်ပြောဆိုတာကိုဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းတွေမှာဖော်ပြပါပါတယ်ခင်ဗျာ။